င်ပါရှင် COA မေရီကန်တန်ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ပြီးခဲ့တဲ့စနေနေ့ April 1ရက်နေ့မှာကျင်းပခဲ့တဲ့ဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအခြေအနေအရရကိုဒီညသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားတာပါရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုဥဆောင်စီစဉ်ကျင်းပပေးနေတဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဥလှသိန်းကို April 1ရက်နေ့ဂျားပြတ်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်အားရကျေနပ်မှုရှိပါသလားလို့ကျွန်မကုနာကလေးပဲမေးမြန်းကြည့်ပါရစေ။ပထမဆုံးနားဆင်ကြကြအောင်ပါရှင
်။ကျေနပ်ပါတယ်ခင်ဗျာ။ဒါကြောင့်လဲဆိုတော့ကျင်းပတဲ့22မြို့နယ်လုံးမှာအလုံးကဒီဟာ free and fair ပေါ့လေလွတ်လပ်ပြီးမျှတပါတယ်ဆိုတဲ့အတန်ဒီပဲကြားလာပါတယ်။ရွေးကောက်ပွဲကိုထောက်ခံတဲ့လူတွေကြိုဆိုတဲ့လူတွေပဲကျွန်တော်သိနေရပါတယ်။ဒါမှမဟုတ်ကျွန်တော်အားရပါတယ်။အထူးသဖြင့်တော့ကျွန်တော်တို့2015တုန်းကမကျင်းပနိုင်ခဲ့တဲ့ကျေးတီမြို့နယ်မိုင်းရှုမြို့နယ်တွေမှာအောင်မြောင်ကျင်းပနိုင်တော့ပို့ပြီးကျွန်တော်တို့ဝမ်းမြောက်ကုန်ယူမိပါတယ်
။ဟုတ်ကဲ့ပါ။ဒါပေမဲ့မဲလာပေးတဲ့ဒီမဲဆန္ဒရှင်ဥယျာဉ်ရော့နေသွားတယ်ဆိုပြီးတော့တုံ့တက်ကြတာကြီးလည်းရှိပါရဲ့ဆရာ။အဲ့ဒီအခါမှာဒီပြောင်းစည်းရေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကိုရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေမှာတာဝန်ရှိတယ်ဆိုပြီးဝေဖန်ကြတာကြီးရှိပါရဲ့ဆရာ။အဲ့ဒါနဲ့ပတ်သက်လို့ဆရာဗမာပြောချင်ပါလိမ့်ရှင
်။အဲ့အဲ့နှစ်ပိုင်းပေါ့လေခုန UEC နဲ့ပါတီတွေနဲ့ကျွန်တော်ဒီတောင်းစီရုပ်ကော်မရှင်အနေနဲ့ကတော့ကျွန်တော်လုံနှံတဲ့အားလုံးကကြေညာထားပြီးသားပါရုပ်မြင်သံကြားဆိုတော့ကျွန်တော်တို့ကသရှင်တွေဟောရုပ်ပုံကားချက်တွေဟောကြေညာချက်တွေဟောအများကြီးကြေညာနေရပါခင်ဗျ။ CS ဆိုတဲ့တစ်ဆင့် V9 နေနဲ့ဟောပမ်ဖလက်တွေနဲ့ဟောကျွန်တော်ကဒီတဲ့အစုံနီလန်းတော့အကုန်စုံပဲခင်ဗျ။အတွမ်းကုန်လုပ်ထားတာပါဒီ
ဟုတ်ကဲ့ပါတချို့ကလည်းကြွေးကြတာပေါ့နော်ဒီအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအနိုင်ရရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တိတ်ပြီးတော့တခြားပါတီတွေနိုင်လေထူးဟိုလူနည်းလူပဲဖြစ်မယ်ဆိုတဲ့အခါကျတော့တိတ်ထူးခြားမှုမရှိလို့ဆိုပြီးတော့ပြည်သူလူထုကစိတ်ဝင်စားမှုနည်းတာလို့လည်းသုံးသပ်ကြပါလေဆရာ။အဲဆရာအနေနဲ့ရောဘယ်လိုထင်ပါလဲရှင
်။ကျွန်တော်အဲ့လားတော့ကျွန်တော်လည်းအဲ့လိုပဲထင်ပါလေ။ဘာလို့လဲဆိုတော့ဂျာပြရေကောက်ပွဲမှာလုတ်တဲ့ရေကောက်ပွဲရက်လက်ကဘယ်သူဘယ်ပါတီဘယ်လောက်ပဲနိုင်နိုင်လက်ရှိအခြေအနေကိုကြော်ထွားနိုင်မှုမရှိလို့စိတ်ဝင်စားမှုနည်းတော့ပါပဲ။ဒါဆိုကိုတွက်ထားပြီးတော့ပါရက်တရှိအရေးအတွက်ကဘယ်ပါတီကဘယ်လောက်ရှိတယ်ဆိုတော့တွက်ထားနောက်ထပ်ဘယ်လောက်နိုင်နိုင်ဒီပါတီကိုကျော်လွှားလို့မရဘူးဆိုတော့သူတို့သိသွားလို့ပါအဲ့ဒါကြတော့စိတ်ဝင်စားမှုနည်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါ UEC ဥက္ကဋ္ဌဦးလာတိန်ကိုကျေးဇူးတင်ပါတယ်ဒီကြားပြတ်ရွေးကောက်ပွဲမှာအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက18နေရာဝင်ပြီးတော့ရှင်တိုင်တဲ့နေရာမှာ9နေရာရပါတယ်အတိုက်ခံပြီးခိုင်ပြိုးပြောင်းစုကြံ့ခိုင်ဖွံ့ဖြိုးရေးပါတီက2နေရာရတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီက1နေရာနိုင်ရထားတာပါဒီတော့အာဏာရ NLD ပါတီအနေနဲ့ဒီကြားပြတ်ရွေးကောက်ပွဲမှာ90ရာခိုင်နှုန်းတက်ဝက်ပဲနိုင်ထားတယ်ဆိုတော့ရှေ့အလားအလာကဘယ်လိုရှိပါမလဲဒီတစ်နှစ်တာ honeymoon period ပေါ့နော်ပြည်ရေးစံခီးစဉ်ကအဆုံးသတ်ပြီးတဲ့နောက်မှာတကယ်လက်တွေ့ဘဝမှာဘယ်လိုဒုက္ခတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမလဲဆိုတာကိုကျွန်တော်တို့ဆက်ပြီးသုံးသပ်ဆွေးနွေးကြည့်ကြည့်ချင်ပါတယ်ကျွန်တော်တို့တောတာရှင်တူဖြစ်တဲ့ဒေါက်တာကျော်ရှင်ကနေပြီးတော့သုံးသပ်ထားတဲ့ email ဒီဆောင်ပို့ထားပါတယ်သူကတော့မြူသားရင်ကြားစီအတွက် NLD အနေနဲ့ယုံကြည်မှုတိစောက်တဲ့နေရာမှာစိန်ခေါ်မှုတွေကများပါတယ်တဲ့ဒါကိုဂျားဖြတ်ရေးကောက်ပွဲကတက်တည်ထူသွားပါပြီလို့ဆိုပါတယ်ရခိုင်ကဒေါက်တာအေးမောင်ဟာ2015ခုနှစ်မှာရှုံးခဲ့ပေမဲ့လို့အခုတော့ပြန်နိုင်သွားပါပြီတဲ့ချောင်းစုံမှလည်းပြည်ခိုင်ဖြူကနိုင်နေချောင်းစုံတရားရဲ့ဂရက်တွေပေါ့ဗျာတဲ့ရှမ်းပြည်နယ်မှာကြားကောင်းပြန်ပြီးတော့ခေါင်းထောင်လာပါတယ်တဲ့အစွန်ဖျားဒေသတွေမှာမတည်ငြိမ်မှုစီးပွားရေးနဲ့လူမှုရေးကျဆင်းမှုတွေကြောင့်စိုးရိမ်မှုတွေတိုးလာပါတယ်တဲ့အကြံပြုချင်တာကတော့တိုင်းရင်းသားရေးနဲ့ပတ်သက်လာရင်သူတို့မြင်သလိုခံစားတတ်သလိုမြင်ကြည့်ခံစားကြည့်စီချင်ပါတယ်လို့ဆိုလိုတာက strategic direction ကိုဒီတိုင်းဆက်ပြီးစုပ်ကိုင်းထားမှလားဒါမှမဟုတ်ပြောင်းမှလားဆိုတာစဉ်းစားစီချင်ပါတယ်လို့သူကသုံးသပ်ထားပါတယ်ကျွန်မ NLD ကအနာဂတ်တူဖြစ်တဲ့ဥရေကြံပေးလိုက်ဖြစ်တဲ့ဥညာဝင်းကိုကျွန်မဆက်တည်ပြီးမေးမြန်းထားတာရှိပါတယ်ရှင်နားဆင်ကြကြအောင်ပါပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာ NLD က18နေရာဝင်ပြိုင်နေတဲ့အချိန်မှာ9နေရာနိုင်နေဆိုတော့90ရာခိုင်နှုန်းနိုင်နေလို့ပြောရမှာပေါ့နော်အဲ့တော့ဟိုအမှန်တော့ဒီအာဏာရပါတီကြီးတစ်ခုအနေနဲ့ပြည်သူလူထုကထောက်ခံမှုကရထားပြီးသားလည်းဖြစ်တော့ပြည်သူလူထုစိတ်ထဲမှာစိတ်ချလက်ချရှိနေတယ်လို့လူရထင်ကြတယ်လေအဲ့ဒါကြောင့်မလို့ငါတို့မဲမဲပေးလဲရပါတယ်ဆိုပြီးတော့များနေတာလားဒါမှမဟုတ်တိုင်းရင်းသားဒေသတွေမှာဟိုမဲဆွယ်စည်းရုံးမှုအားနည်းလို့များလားရှင်ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာကျွန်တော်တို့မဲဆွယ်စည်းရုံးကြီးအောင်မလုပ်နိုင်ပါဘူးနောက်ပြီးတော့အဲ့ဒီနေရာဒီမှာဒေသကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရှိနေပို့ဆိုးတယ်ကျွန်တော်တို့တာမန်ပြည်သူတွေကသိလို့လာမရှိတော့တော့အဲ့ဒီလိုအခြေအနေအောက်မှာတော့ကျွန်တော်တို့ရင်ဆိုင်ရရတာပေါ့ဗျာ
ဟုတ်ကဲ့ပါဒါနဲ့ဟိုမွန်ပြည်နယ်မှာကြတော့ဟိုအုံကျကျဖြစ်နေတာဒီတရားနာမည်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ကပြည်သူလူထုကလက်မခံကြဘူးပေါ့ဒါပေမဲ့ဟိုတချို့ကလည်းတင်စားကြွကြတာပေါ့နော်ဒေါင်းနဲ့ဟင်းသာနဲ့ရန်ခွတ်နေကြတာနဲ့ပဲဂျားတွေကဖွက်ကနိုင်သွားတယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အဲ့တော့အဲ့လိုအခြေအနေလေးအပေါ်မှာရောဘယ်လိုမြင်ပါလဲရှင်
ကျွန်တော်တို့မွန်ပြည်နယ်အခြေအနေကတရားကိစ္စအဓိကအချက်တော့မဟုတ်ဘူးပြပါတာတော့ပါပါတယ်အဲ့ဒီအကြောင်းလည်းပါပါတယ်အဓိကအချက်ကကျွန်တော်တို့အခုပါတီဒီမှာစီလုံးနေမျိုးမရှိတာဒါသူများအပြင်မပြောကျွန်တော်တော့ကိုယ့်အကူပဲပြန်ကြည့်အဲ့လိုမြင်တယ်
နောက်တစ်ခုကဒီအားလုံးခြုံငုံပြီးတော့ပေါ့နော်ဟိုပါတီခေါင်းဆောင်တွေအနေနဲ့ဒီလိုမျိုးငားကြရခိုင်နှုံးမဲနိုင်တဲ့အပေါ်မှာနောက်ထပ်ဒီကပိုကောင်းနောက်လာမဲ့ရွေးကောက်ပွဲ2024ရွေးကောက်ပွဲမှာအများစုအနိုင်ရအောင်ဘယ်လိုနည်းယူဟာတွေမှာယူဟာတွေချမှတ်ဖို့စဉ်းစားထားပါလဲရှင်ဟုတ်ကဲ့ကျွန်တော်တို့ဒီတက်ကိုဝိရိယရှိဖို့လိုအပ်ပါတယ်အခုဒီရွေးကောက်ပွဲမှာကျွန်တော်တို့စံငါးတုံးကကျွန ကျွန်တော်တို့ကဒီနေရာတွေမှာယူကောက်ဝယ်ဖြစ်မယ်ဆိုတာတွေ့လို့ရနေတာပဲကျွန်တော်တို့ဘာကြောင့်ဒီချက်ကျွတ်ကျွတ်တင်းတင်းမကြိုးစားကြတာလဲဆိုတာဒါဟာဒီအားနည်းချက်ကိုကျွန်တော်သတိထားမိပါတယ်ဟုတ်ကဲ့ပါအဲ့တော့ဒီတိုင်းရင်းသားတွေနဲ့ဒီ NLD ဒီမျိုးသားရင်ချမ်းစီရေးချမှာဟိုပို့ပြီးတော့နီးစပ်လာဖို့ရှိသလားဒါမှမဟုတ်လှမ်းဝေးသွားဖို့ရှိတာငင်းငယ်ရေးရလဲကိုလောလောဆယ်ကတောင်မတင်ရေးမကြဖြစ်နေတယ်ဆိုတော့လေ
ကျွန်တော်တို့မုံကြီးနဲ့အနေနဲ့ပြောရင်တော့ဟိုတိုင်းရင်းသားတွေနဲ့နော်ဟိုသူလူမျိုးကလူမျိုးဆိုတာတော့ပဲရှိတာဟိုမုံကြီးကြောင်လည်းမရှိဘူးဘာမှလည်းတည်တနာလည်းချက်မနေပါဘူးလားအန်အယ်ဒီကတာဝန်ရှိပုဂ္ဂိုလ်တယောက်ဖြစ်တဲ့ဦးညံဝင်းပြောဆိုသွားတာပါအန်အယ်ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီပြီးခဲ့တဲ့ကြားပြရွေးကောက်ပွဲမှာအားနည်းချက်တွေရှိတယ်ဆိုတာကိုသူကဝန်ခံ ဒီကနေ့ပေါ်ဒီNLD ရဲ့ရည်ရည်ချက်ဆောင်ရွက်ချက်တွေကိုဘယ်လိုသုံးသပ်လို့ရပါလဲရှင်။ဟိုဒီကိစ္စကလေဒီယူကောက်ပွဲစားတဲ့ဒီကောက်ပွဲမှာပေါ့နော်အတိအကျသုံးသပ်ရှင်နေဆိုရင်ချက်လိုက်ရပြောမယ်ဆိုရင်ဒီမဲပေးရလို့ရင်းနေသွားတယ်။ဟာမဲလာပေးလို့နေသွားတယ်အဲ့မဲလာပေးလို့နေသွားတဲ့အခါမှာအဓိကနေသွားတာကအဲ့လိုဒီအမှားကနေနေသွားတာတွေ့ရပါတယ်။ချွဲခါကျတော့ဒါကိုသုံးသပ်မယ်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုမင်းစင်အဲနောက်ကျမတို့တောတာရှင်တယောက်ကတော့ကိုမင်းစိုးလို့နာမည်ပေးထားပါတယ်သူကတော့အီးမေးလ်ကနေတင်ဆက်သွင်းလာတာပါသူကဒီ NLD
နဲ့တိုင်းရင်းသားလူမျိုးစုတွေအကြမ်းမှာယုံကြည်မှုတိစောက်မှုအားနည်းတာနဲ့ပတ်သက်ပြီးတော့သူဝေဖန်ထားတာရှိတယ်သူဖြစ်စေချင်တာလေးတခုကိုအကြံပေးထားရတယ်ရှိပါတယ်ကျွန်တော်နားထောင်ကြည့်အောင်ပါမဲပေးသူနေတာမကောင်းပေမဲ့လို့ရလာကတော့ကျင်းနေစရာပါအထူးသဖြင့်တော့ SNLD ချောင်းနေရာနိုင်တာသဘောကျပါတယ်အစ်စနယ်ဒီရဲ့ရွေးကောက်ပွဲအကြိုမဲဆွဲကလေးကပြောစကားတွေကိုသဘောကျပါတယ် NLD အနေနဲ့မျှော်မှန်းသလောက်အနိုင်မရလို့ထပ်ကြိုးစားတာကိုလည်းထောက်ခံပါတယ်။ဒါပေမဲ့ရွေးကောက်ပွဲရှိရှိမရှိရှိအများအားကြိုးစားနေရမှာပဲမဟုတ်ဘူးလား။ဒေါ်ဆန်းစုကြည်ပေါ်မှာမိခိုလုံးအားကြီးတာကိုတော့အရေးကြီးပြင်ရမှာပါ။ပါတီတွင်စည်းလုံးမှုအင်အားရော့ကျနေပါတယ်။ခွင့်လွှတ်တန်တာကိုခွင့်လွှတ်ရမှာပါ။အရေးကြီးတာတခုကတော့တိုင်းသားပါတီတွေအထူးသဖြင့်တော့ဒီ 2020မှာမဟာမိတ်ဖွဲ့တင်ပါတယ်ဒလူလုံချင်းအဖြစ်ပြောပြောနေတဲ့ရင်ကြားစီရင်ညဉ့်ညွေတွေအတွက်ထောက်ကူဖြစ်မှာပါဥပမာအဖြစ်ရှမ်းကချင်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုရင်ဖရမူရတော့လကောင်းနိုင်ငံရေးမှာထိတဲ့ဝင်ဝင်လှုပ်ဆောင်နိုင်မဲ့မျှော်လင့်ချက်တွေတိုးလာတာနဲ့အမျှတော့လကောင်းညဉ့်ညွေကိုအထောက်ကူပြုမဲ့အပြင်ဒေါ်ဆန်းစုကြည်ထမ်းဆောင်နေရတဲ့တာဝန်ဝင်ထုတ်ဝင်ပိုးတွေကိုပါပို့ပြီးတော့တက်တာစီမှာပါနောက်လာမယ့်2020ရွေးကောက်ပွဲမှာ NLD တူဦးတဲ့နိုင်ဖို့ထက်မဟာမိတ်ပါတီတွေနဲ့လက်တွဲပြီးတော့အောင်ပွဲခံနိုင်လို့ရှိရင်ပိုကောင်းပါလေ။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့2015ရွေးကောက်ပွဲပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ခန့်အဖို့ကိစ္စတော့ကမဟာမိတ်ပါတီမဟုတ်လို့ပေးလို့ဘလို့မှမဖြစ်ခဲ့ပါဘူး။အခု2019ကြားပြတ်မှာအမ်မဲဆန္ဒနယ်မှာရှင်းရတာလေဒါကြောင့်မတိုင်းသားတွေစိတ်ထဲမှာငါတို့လူမျိုးနိုင်မှငါတို့ကံကြမ္မာငါတို့ဖန်တီးနိုင်ခွင့်ရမယ်လို့ယုံကြည်သွားစီလို့ပါအဲ့ဒီချက်ဟာဘလောက်အနေနဲ့ကြီးလဲဆိုလို့ရှိရင်အစွန်းရောက်လူမျိုးရေးစိတ်ဓာတ်ကိုဖြစ်ပေါ်စေပါတယ်။ဒါကြောင့်မလို့အာဏာရဲ့ပါတီ NLD အနေနဲ့ပါတီစည်းဝေးသာမကနိုင်ငံတည်ဆောက်ရေးဆိုင်ရာမဟာဗျူဟာတွေချမှတ်တဲ့အခါမှာမဟာမိတ်ပါတီဖွဲ့နိုင်အောင်ကြိုးစားတက်ပါတယ်။ NLD တပါတီတဲ့လုံးဝအောင်နိုင်ရေးအစွန်းရောက်ဖွဲ့စည်းရေးဆိုတာတွေဟာအခုလောလောဆယ်မှာတော့အခက်အခဲတွေ့နေရပြီဖြစ်ပါတယ်။အဲ့ဒါဟာပါတီရဲ့မူဝါဒအမှားဒါမှမဟုတ်ကြိုတင်စည်းဝေးမှုမရှိခဲ့တာကြောင့်မပြင်ဆင်ခဲ့တာကြောင့်လို့ထောက်ပြခြင်းပါတယ်။
ဟုတ်ကဲ့ပါအဲ့ဒါကတော့ဒီတော်တာရှင်ဦးမြင့်စုကအီးမေးလ်နဲ့ဟိုပေးပို့ထားတဲ့စာလေးပါကိုသားညုံကိုဖတ်ပြပေးသွားတာပါဒီတော့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကိုတစ်ချက်လှည့်ရအောင်ပါဒေါက်တာအေးမောင်ရှိပါလားရှင်ဟယ်လိုဒေါက်တာအေးမောင်ရှိပါလား
ရှိပါတယ
်ဟုတ်ကဲ့ပါမင်္ဂလာပါရှင
်ဟုတ်မင်္ဂလာပါ
ဟုတ်ကဲ့ပါကျွန်တော်တို့ဒီရခိုင်ပြည်နယ်အမ်းမြို့နယ်ကတော့အရင်တော့ဆိုပြည်ခိုင်ချိုးနယ်စစ်တပ်ရဲ့အမားခံနေကြီးလို့ပြောရမှာပေါ့နော်အခုဒေါက်တာအေးမောင်အနေနဲ့ဒီရခိုင်မျိုးသားပါတီအနေနဲ့အနိုင်ရရှိတယ်ဆိုတော့ထူးခြားတယ်လို့ပြောရမှာပါအဲ့တော့အနိုင်ရလာပြီဆိုတဲ့ခါကျတော့ဒီအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့မဟာမိတ်ဖွဲ့ပြီးတော့စီစီလုံးလုံးရပ်တည်သွားဖို့ရှိပါသလားဒါမှမဟုတ်တီးကြအတိုက်ခံနေလည်းပဲရပ်တည်သွားမှာပါလားရှင
်တီးကြအတိတ်ခံအင်အားစုအနေနဲ့ရပ်တည်ပေါ်မှာပါအတိတ်ခံအင်အားစုဆိုတဲ့သဘောကကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ပေနဲ့နော်ညှိနှိုင်းပြီးမှဒီပြည်တော်စုဖက်တိုရင်းမှာအတိတ်ခံအင်အားစုတစ်ခုရှိမှသာလျှင်အစိုးရကောင်းတဲ့ပေါ်ထွန်းနိုင်တယ်ဆိုတဲ့အခြေခံခံယူချက်နဲ့ရပ်တည်သွားဖို့ညီမထားပါ
ဒေါက်တာအေးမောင်တို့ဒီ ANB ပေါ့ရခိုင်မျိုးသားပါတီအနိုင်ရရှိတဲ့အားတာချက်လေးပေါ့လေဘလို့များသုံးသပ်လို့ရပါလဲရှင်ဒီရခိုင်ဒေသခံတွေအနေနဲ့ဒီကဲရခိုင်ပါတီကိုပဲတကယ်ကို PPCC ဟိုအင်တိုင်းအားတိုင်းမဲပေးခဲ့ကြတာဒါပါလားဒါမှမဟုတ်လို့ရှိရင်ဒီပြည်ခိုင်ချိုးနဲ့ NLD ပါတီကိုဟိုမကျေနပ်လို့ပဲဟိုမပေးဘဲနေခဲ့ကြတာလားဘလို့သုံးသပ်လို့ရပါလဲရှင
်ဟိုအဲ့ဒီမှာပထမတစ်ချက်ကအစွန်းရောက်လူမျိုးကြီးဝါဒကိုတိုင်းရင်းသားတွေကလက်မခံတော့ဘူးဆိုတော့69နှစ်ကြာလွတ်လပ်ရေးခေတ်လွန်ကာလသမိုင်းရဲ့အခြေတခုကိုမှတ်တိုင်စိုက်ကြတာပဲလို့ကျွန်တော်ယူဆပါတယ်။အဲ့တော့ကျွန်တော်တို့တိုင်းရင်းသားတွေက69နှစ်လွတ်လပ်ရေးရတာကိုမခံစားရသေးဘူး။တန်းတူညီမျှရဲ့အခွင့်အရေးကိုပြည်ထောင်စုကမမျှဝေသေးဘူးဆိုတဲ့သဘောနဲ့သွားပါတယ်။အဲ့တော့ကျွန်တော်တို့ရဲ့အခြေခံလိုအပ်ချက်ဒီအခု69နှစ်ရှိပြီ။တိုင်းရင်းသားတွေကအုပ်ချုပ်ခံဘဝမှာပဲမဖွက်မပြိုးနဲ့ပြေးတာလေးကိုဟလာယူရတဲ့ဘဝကနေမတက်သေးဘူးဆိုတဲ့သဘောဟာအခြေခံနိုင်ငံရေးတိုင်းရင်းသားတွေကနားလည်ချက်ဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားတွေဒီပြည်ထောင်စုကိုစစ်မှန်တဲ့ပြည်ထောင်စုဖြစ်ဒီဆောက်ကျင်တယ်ဆိုတဲ့ညီမချက်နောက်မှာပါရှိတယ်ဆိုရင်အုပ်ချုပ်ခံတိုင်းရင်းသားဘဝကနေအုပ်ချုပ်တဲ့တိုင်းရင်းသားတွေဖြစ်အောင်ကိုယ့်ကျွန်မကိုဖန်တီးပိုင်ခွင့်ရှိအောင်လွတ်လပ်ရေးခေတ်ဥပဒေကပေးထားတဲ့ကမှုတွေကိုပြန်အကောင့်ချေဖို့ဖို့ကိစ္စပြီးကိုယ့်လူမျိုးကိုယ့်ပြည်နယ်ကိုကိုရောကိုယ်တိုင်ဒီဆောက်မှာပဲဖြစ်မယ်ဆိုရဲခြေခံနိုင်ငံရေးဤမှန်ချက်ရင့်တန်လာပြီဆိုရဲတိုင်းရင်းသားများရဲ့စစ်မှန်တဲ့အလို့သားပြန်တည်ဆောက်ဖို့အတွက်အားပြီးအရှင်သင့်ဖြစ်တယ်ဆိုရဲသမိုင်းရဲ့ခြေကိုရခိုင်မျိုးသားပါတီနဲ့တူထပ်တူတက်နိုင်ခြင်းပဲဖြစ်ပါလေလို့ကျွန်တော်တို့ဘက်ကယူဆပါတယ
်ဟုတ်ကဲ့ပါဒေါက်တာအေးမောင်ကျေးဇူးများကြီးတင်ပါတယ်အခုကျွန်တော်တို့ CSO တွေပေါ့နော်ဒီရွေးကောက်ပွဲကိုကိုယ်တိုင်ကိုကြစောင့်ကြည့်ခဲ့တဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေဘက်ကိုလှည့်ကြအောင်ပါကျေးပြီးနဲ့မိုင်းရှူကိုကိုယ်တိုင်သွားပြီးတော့အကဲခံတီးလာခဲ့တဲ့ဟိုမတ်ရွှေကြီးဝင်းပေါ့နော် Peace and Justice မြန်မာမတ်ရွှေကြီးဝင်းအနေနဲ့ရောဒီရှမ်းပြည်နယ်မှာဒီမဲဆန္ဒရှင်တွေရဲ့ဟိုအင်တိုင်းအားတိုင်းမဲပေးခဲ့တဲ့သူတို့ထောက်ခံမှုကိုဘလို့ဆန္ဒတွေဘလို့ထုတ်ဖော်ခဲ့ကြလဲဆိုတာကိုဘလို့လေ့လာလို့ရခဲ့လဲရှင်
ဟုတ်ကဲ့ပါကျွန်မအနေနဲ့ကတော့ဒီရှင်ရွေးကောက်ပွဲမတိုင်ခင်မှာရှင်စီးပြီးမှရှိတဲ့ခံမှာရှိကြရပါတော့ရွေးကောက်ပွဲနေ့မှာကျွန်မအတိုင်းဆုံးမှာရှိရတာပါတကယ်တကယ်တိုင်းသားတွေအနေနဲ့ကျတော့တို့ရဲ့လက်ရှိတိုင်းလက်ရှိလူမျိုးပေါ့နော်လူမျိုးစုပါတီတွေကိုဘက်မှာပဲပို့ပြီးအားတက်ချက်ရှိပါတယ်လူမျိုးစုပါတီတွေအနေနဲ့ကျတော့လေဒီတဲကြီးခဲကြီးခဲအဲ့ရလေတို့နဲ့တူတူဟိုအမြဲတော့ကိုယ့်ရဲ့ဒီတိုင်းသား လူမျိုးသားရင်းကိုလူမျိုးတွေအကောင်းဆုံးနိုင်မယ်ဆိုရယ်စိတ်ရဲနောက်တစ်ခုကကျတော့ဖားသားစကားပေါ့နော်ဖားသားစကားဆိုင်ရာကြီးရယ်ရယ်စတဲ့ဖြစ်ပြီးတိုင်းသားတွေကပုံမူပြီးတော့ဒီတိုင်းသားပါတီတွေနဲ့ပုံပြီးချိတ်ဆက်အဆက်အသွယ်အကောင်းဆုံးသိရှိရပါလေ
ဟုတ်ကဲ့ပါပါဝင်ဆွေးနွေးပေးတဲ့ဒီအားလုံးနဲ့ကျေးဇူးအများကြီးတင်ပါတယ်